အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဒီကနေ့အသေးခံကားပုံအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးလူ50ဒဏ်ရာရခဲ့ပါတယ်။မွတ်စလင်တို့ရဲ့ဤပွဲတော်ကာလမှာယာယီအဖြစ်ခက်ရက်ဆဲရေးရယူထားတဲ့ကာလအတွင်းမနေ့တနင်္ခနွေနေ့တုန်းကလည်းမနေ့စနေနေ့တုန်းကလည်းအဲ့ဒီဒေသမှာပဲအစိုးရတပ်ဖွဲ့ဝင်တွေနဲ့တာလီဘန်သဘုံတွေကိုပစ်မှတ်ထားတိုက်ခိုက်ခံခဲ့ရပါတယ်။ဒီကနေ့တနင်္ဂနွေနေ့တိုက်ခိုက်မှုကတော့နန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကအစိုးရရုံးတွေရှိရာမြို့လယ်မှာဖြစ်ပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လအဆုံးသတ်အဖြစ်လုပ်တဲ့ဤပွဲတော်ကာလနောက်ဆုံးနေ့ကိုအစိုးရတပ်ဖွဲ့ဝင်တွေနဲ့တာလီဘန်သဘုံတွေအတူဆင်နွှဲနေကြတာပါ။ဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးပါဘူး။မနေ့စနေနေ့တုန်းကဂျလာလာဘတ်မြို့အစွန်ကတိုက်ခိုက်မှုအတွင်းအနည်းဆုံးလူ35ဦးသေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုတော့အစ္စလာမ်ရအစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။သေဆုံးဒဏ်ရာရခဲ့သူတွေထဲမှာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေလည်းပါဝင်ပါတယ်ရှင်။